မြန်မာနိုင်ငံမှာတိုင်းသားလက်နက်ကန်လေးဘွဲ့ရဲ့ Facebook အကောင့်တွေကိုပိတ်လိုက်ခြင်းအပြင်အစိုးရဘက်ကညဉ့်ညံရေးဆွေးဆက်ညှိနှိုင်းနေကြတဲ့လူတွေရက်ဖက်အဖွဲ့အစည်းတွေအမေရိကန်နဲ့နိုင်ငံတကာစောင့်ကြည့်အဖွဲ့တွေအပါအဝင်ပြင်ပကမ္ဘာနဲ့ဆွေးဆက်မှုလမ်းကြောင်းကိုဖျက်တောက်လိုက်တာဖြစ်တယ်လို့အမေရိကန်ထက်လွတ်တော်ဝါရင်အမတ်တူက Facebook ကုမ္ပဏီကိုအပြင်းထန်ဝေဖန်လိုက်ပါတယ်ဒီဖွဲ့လေးခုရဲ့ Facebook တွေကိုပိတ်တဲ့အတိုင်းပတ်သက်ပြီးကုမ္ပဏီအကြီးကဲ Mark Zuckerberg ကိုမေဂွန်လေးခုတည်းရဲ့နေထားတဲ့အထက်လွှတ်တော်မှအက်ဒဝတ်မာကီရဲ့အိတ်ခွင့်ပေးစာကိုအမေရိကန်ခြေစိုက်ကချင်မာမိတ်ဖွဲ့ကလည်းကြိုဆိုလိုက်ပါတယ်ဒီအကြောင်းမတ်အင်ဂျင်နိုင်အပြည့်စုံတော့ပြမှာပ
ါဖေဗူလာ22ရက်နေ့ရက်စွဲနဲ့ကုမ္ပဏီ CEO မတ်ဇူကာဘတ်ကိုပေးပို့ခဲ့တဲ့အမေရိကန်အထက်လွှတ်တော်နိုင်ငံသားရေးရာကော်မတီဝင်ဝိုင်းနစ်ဒီမိုကရက်အထက်လွှတ်တော်မတ်အက်ဒဝတ်မာကီရဲ့အိတ်ခွင့်ပေးစာမှာတိုင်းနယ်နဲ့ကလေးဘွဲဖြစ်တဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ရခိုင်တပ်ဖွဲ့ AA ကိုကန့်တပ်ဖွဲ့ MNDAA နဲ့တအောင်းတပ်ဖွဲ့ TNLA စတာတွေရဲ့ Facebook အကောင့်တွေကိုပိတ်လိုက်တဲ့ကုမ္ပဏီရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ Mark Zuckerberg အနေနဲ့ပြည့်ပြည့်စုံစုံဖြေရှင်းပေးဖို့ဖော်ပြထားပါတယ်။ဒါ့အပြင် Mesh Media ရဲ့နောက်ဆုံးထားစာနဲ့ရေးသားတုံ့ပြန်ဖို့လည်း Mark Zuckerberg ကို Massachusetts တည်နဲ့ Democrat အထက်လွှတ်တော်အမတ် Markey ကတောင်းဆိုထားပါတယ်။အခုလိုအထက်လွှတ်တော်အမတ်မာကီက Facebook ကိုပေးပို့ခဲ့တဲ့အိတ်ခွေပေးစာကိုကြိုဆိုကြောင်းအမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းကပြောရကိုပြောပါရစ
်သတ်တော်ကိုကျွန်တော်စာရေးချစ်ပါတယ် Facebook နဲ့ပတ်သက်ပြီးမှ supervise လုပ်နေရတယ်ကော်မတီကလွှတ်တော်အမတ်တွေပေါ့နော်ဘယ်လိုပိတ်တဲ့အရာကကျွန်တော်ကချင် Facebook မှာ page တချို့ဟာရေးတော့အဖွဲ့လေးဖွင့်ပတ်သက်တဲ့ဆိုမှပိတ်ခဲ့တာကိုကျွန်တော်ကဒီဟာဘယ်လိုမျိုးစာလုံးစံထားလဲပေးတဲ့အကြောင်းသိချင်ပါတယ်လို့ကျွန်တော်စာပို့တယ်။ Facebook ရေးတဲ့အထက်မှာ dangerous organization ဆိုတာဒီသုံးရင်းရတဲ့အဖွဲ့အစည်းပေါ့နော်။နာမည်ရောတတ်ထားတဲ့အပေါ်မှာဘယ်ဟာကိုကြည့်ပြီးမှသူတို့ဒီစာနှုန်းကိုယူပြီးမှရေးလဲဆိုတော့ကျွန်တော်အဲ့ဒါလေးနေဖြစ်ပါတယ်။သူက Senator Markey ကနေပြီးတော့ဒီစာပြန်ထုတ်လို့ဆိုတော့အကျိုးဆိုးပါတယ်ခင်ဗျ
။အထက်လွှတ်တော်အမတ် Markey ရဲ့စာမှာအဓိကမေးထားတဲ့မေးခွန်းလေးခုကတော့KIA, AA, MNDAA, TNLA စတဲ့တိုင်းပါလက်နက်ကိုင်ဖွဲ့တွေကို Facebook အနေနဲ့ဘာကြောင့်အကြမ်းဖက်အဖွဲ့လို့သတ်မှတ်တယ်လဲလူမျိုးတုံးတက်ဖြတ်မှုတွေကျူးလွန်ကြောင်းဆွဆွဲခံထားရတဲ့မြန်မာစစ်တပ်ကိုတော့ဘာကြောင့်အကြမ်းဖက်အဖွဲ့လို့မသတ်မှတ်ရတာလဲအဲ့ဒီလိုတိုင်းပါလက်နက်ကိုင်၄ဘွဲ့ကိုပဲခွဲခြားပြီးအကြမ်းဖက်အဖွဲ့လို့သတ်မှတ်တာဟာမြန်မာနိုင်ငံရဲ့ပြည်ရင်းစစ်မှာမြန်မာအစိုးရဘက်က Facebook ကထောက်ခံတဲ့သဘောလားဒီလေးဘွဲ့ရဲ့အကောင့်တွေကိုပိတ်ပင်ဖို့ဘသူကအဓိကဆုံးဖြတ်တယ်လဲ။နောက်ကုမ္ပဏီတွေဆုံးဖြတ်ချက်ချတဲ့ဖြစ်စဉ်မှာဘသူပါဝင်တယ်လဲစတာတွေကိုအထက်လွှတ်တော်အမတ်အက်ဒဝတ်မာကီကမေးထားပြီးသတင်းတပတ်အတွင်းစာနဲ့ပြန်ကြီးဖြေကြားဖို့မတ်ဇူကာဘတ်ကိုတောင်းဆိုထားပါတယ်။ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းကလည်းကချင်လွတ်လပ်ရေးတပ်ဖွဲ့ KIA လို့အဖွဲ့အစည်းဟာအကြမ်းဖက်အဖွဲ့မဟုတ်ပေနိုင်ငံတကာနဲ့ဆက်ဆံလှုပ်ရှားနေတဲ့တိုင်းနာလက်နက်ကိုင်အဖွဲ့ဖြစ်ကြောင်းအခုလိုပြောပါတယ်။
CIA ကဒိန်းဂျာစ်အော်ဂနိုက်ဇေးရှင်းဆိုတာအန်ဒီအကျူရဲ့အဖွဲ့အစည်းဆိုတာမဟုတ်ပါဘူးကြာ။ဒီမဟုတ်လို့ပဲနိုင်ငံတကာနဲ့ဆက်ဆံတဲ့အဖွဲ့အစည်းဖြစ်နေတာပါ။တချို့ကတော့တကယ်ကိုကချင်နဲ့ပတ်သက်ပြီးမှပဲရေးရကချင်စာနဲ့ပဲရေးတဲ့အထက်မှာကချင်တိုင်းရင်းသားတွေဘယ်နဲ့ဥပဒေရောပါဝင်လဲပေါ့နော်။ဒီ decision making process လား။ကျွန်တော်တို့ဒီကြားတိတော့ပါဝင်မှုတောင်မရှိလို့ကျွန်တော်ကဒီဘူးရအားဖြင့်ရှင်းပြထားတာအချက်အလောက်ရှိပါတယ်။အဲ့ဒါက Facebook နဲ့အများကြီးပတ်သက်လာပြီ Facebook ကလုံးဝကြီးလက်လက်တုံးပြူခံလာတော့မအစိုးရနေပြီးတော့တိုက်တွန်းမှုရှိလို့လုပ်သလားဆိုတော့မေးခွန်းဖြစ်လာတာပေါ့နော
်ဟုတ်ကဲ့အဲ့ဒါဆိုလို့ရှိရင်အဲ့ဒီ Facebook တွေမှာပုံမှန်ဘာတွေတင်ပြနေကြတာလဲရှင
်နိုင်ငံကြီးနဲ့အများကြီးပတ်သက်မှုမရှိပါဘူးဗျာဥမာကျွန်တော်ကချင်ပြည်နယ်မှာဆိုရင်အစိုးရဟုတ်ချုပ်တဲ့နေရာရှိတယ်မျိုး KIA အဖွဲ့အစည်းကနေပြီးတော့အုပ်ချုပ်တဲ့နေရာဆိုတာရှိပါတယ် KIA အုပ်ချုပ်တဲ့နေရာရဲ့တင်းဆိုဘယ်မှမရှိဘူးဒုက္ခတဲ့ဆိုရင်တဝက်ကျော်တော့က KIA ကိုအုပ်ချုပ်တဲ့နေရာတွေမှာရှိပါတယ်။ဒီအုပ်ချုပ်တဲ့နေရာတွေမှာရှိနေတဲ့ဒုက္ခတွေရဲ့အကြောင်းကိုယ့်ရဲ့ဆွေမျိုးသားချင်းတွေအကြောင်းဆိုရင်ဒီပေါ်ဒီတချို့ကချင်း KIA နဲ့ပတ်သက်တဲ့ဆိုရင် Facebook အကောင့်အနေနဲ့ကျွန်တော်သိခွင့်ရတာပါ။အဲ့လို့ဆိုတော့ဒီလိုပိတ်ရချင်းကတကယ်ဆိုရင်မြန်မာစစ်တပ်ကိုစစ်ရာဆွေးနဲ့ပတ်သက်ပြီးမှကျွန်တော် Facebook ကနေပြရရအမုန်းပွားမှုတွေပတ်သက်ပြီးမှပိတ်ခဲ့လို့ပဲအခုကတော့ဒီတံပြန်လောက်တာပေါ့နော်အဲ့လိုတံပြန်လောက်တဲ့သဘောတဘာကအကြောင်းလည်းလောက်တယ်လို့ဆိုတော့ယူဆပါရဲ့
အင်္ဂါနေ့ကထုတ်ပြန်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ကြီးလီရဲ့အစီရင်ခံစာမှာမြန်မာစစ်တပ်နဲ့တိုက်ခိုက်နေကြတဲ့တိုင်းနာလက်နက်ကိုင်အဖွဲ့၄ဘွဲ့ရဲ့အကောင့်တွေကို Facebook ကတိတန့်ခွဲခြားပိတ်ပင်ခဲ့တဲ့နဲ့မြန်မာစစ်တပ်နဲ့သူ့ရဲ့မဟာမိတ်လက်နက်ကိုင်အုပ်စုတွေရဲ့အကောင့်တွေကိုတော့စက်ပြီးအသုံးပြုနေတာကို Facebook ကပိတ်ပင်နိုင်ခြင်းမရှိတာဟာနည်းလမ်းမကျဘူးလို့စိုးရိမ်မကင်းဖြစ်မိကြောင်းလည်းဖော်ပြထားပါတယ် မြန်မာနိုင်ငံလက်နက်ကိုင်ပဋိပက္ခတွေမှာဖိနှိပ်ရက်ဆက်မှုတွေကိုကျူးလွန်ဖို့ထောက်ခံခဲ့တဲ့အမုန်းတရားပွားစေတဲ့စကားတွေကိုတိုက်ဖြတ်ဖို့ Facebook ကကြိုးပမ်းခဲ့တာကိုသူ့အနေနဲ့အသိမှတ်ပြုပေမဲ့ဒီလက်နက်ကိုင်လေးဘွဲ့ရဲ့အကောင့်ဆောင်မျက်နှာတွေကို Facebook ကနေပိတ်ပင်လိုက်တာဟာတိုင်းရင်းသားတွေနဲ့ပြန်လည်ရင်ကြားစေရေးကြိုးပမ်းမှုကိုဟန်တားရာရောက်တယ်လို့လည်းအထက်လွှတ်တော်အမတ်မာကီးကပြောပါတယ်အထက်လွှတ်တော်အမတ်မာကီးဟာအမေရိကန်ပြည်ထောင်စုမှာ Facebook အပါအဝင် Social Media တွေရဲ့အခန်းကဏ္ဍကိုစောင့်ကြည့်ပြီး Online ပေါ်မှာကိုယ်ရေးကိုယ်တိုင်အချက်လက်တွေကာကွယ်တဲ့ဥပဒေထပ်ပြီးတိုးချဲ့ဖို့လွှတ်တော်မှာဥဆောင်လှုပ်ရှားနေသူလည်းဖြစ်ပါတယ်